လဝမြို့နယ်အတွင်း AA ရဲ့စီးရဲလှုပ်ရှားမှုတွေစစ်သားစုဆောင်မှုတွေနဲ့ဒေသခံတွေစံနာမပါဘဲအုပ်ချုပ်ရေးပေါ်ဆောင်မှုတွေကိုရပ်တန့်ပေးဖို့ချင်းလန်းကောင်စီကဇွန်လ17ရက်နေ့မှာထုတ်ပြန်ပါတယ် AA ဘက်ကဒီလိုဆောင်ရွက်ချက်တွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်ကြရတယ်လို့ချင်းလန်းကောင်စီအတွင်းရေးမှူးစလိုင်းပေါ်ကအခုလိုဖြေကြားပါတယ
် ULA ဖက်ကနယ်ကောင်တွေပေါ်ရဖက်တွေမှာခုနစုံကွနေရတဲ့ဟာတွေပေါ့အတင်းချက်စစ်ဒီနန်းကျူကိုယူရမယ်ဆိုတဲ့ချက်တွေဒီဟာတွေကပြည်သူလူထုတွေနဲ့နားလည်မှုတွေရတဲ့ဟာတွေပေါ့။ဒါလုံးဝဒီကျွန်တော်တို့ကတော့စစ်တင်နေမြူချင်မှုဟိုအေရဲ့အထင်းမှလည်းကျွန်တော်တို့ကပြောမှရှာအရင်သက်အနေနဲ့လည်းကျွန်တော်တို့ဟိုမပါဝင်ချင်တဲ့အဆုတွေရှိတာပေါ့။ဒါဒီဟာတွေကိုအတင်းချက်ပြုလုပ်တဲ့အချိန်မှာသူတို့ရဲ့စိတ်ထဲမှာမလုံခြုံမှုပေါ့ပြောမှရှင်ထွက်ပြေးတာပေါ့ဘလောကနဲ့ထွက်ပြေးပြီးတော့တခြားရန်ကုန်တော့တခြားပြည်ပတွေအထီးတွေပါစစ်ဆောင်တွေကထောင်နဲ့ချီပြီးတော့ကျွန်တော်တို့များလာတဲ့အကြောင်းမလို့ဒီစစ်ဆောင်တွေကိုပြန်ပြီးတော့တုံးတက်ကြည့်တော့ဒီချက်တွေကယူလီအနေနဲ့လက်ရှိဆောင်ရွက်နေတဲ့ကိစ္စတွေဖြစ်တယ်ဆိုတော့ကျွန်တော်တို့အင်းကြီးချင်းဖိုင်းတာဒီလူမျိုးနွယ်စုအနေနဲ့ဒါလူမျိုးကိစ္စတွေကိုမဆောင်ရွက်ပေးဖို့အတွက်မိသားရဲ့ကိလို့စောစားဖြစ်တယ်ပေါ့
ဂျွန်လာရှင်းရဲ့က ULA AA ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သူတို့အနေနဲ့အတင်းအဓမ္မစစ်သားစုဆောင်တာမရှိဘူးလို့သတင်းတောက်တွေရဲ့မေးမြန်းချက်ကို AA ပြောခွင့်ရခိုင်တုခကဖြေကြားသွားပါတယ
်အတင်းအဓမ္မစစ်သားစုဆောင်ကြတာမလို့ရအဖွဲ့စီဖိတ်ပါတယ်ကျွန်တော်တို့မှာစစ်သားတိစားနေပြီးခဲ့ဒီအပတ်စံမှနေပြီးခဲ့လူပိလခါလို့နောက်အပတ်စံမှလာဆိုပြီးခဲ့ကျွန်တော်တို့မှာရက်ပိုင်မျိုးအာရဟိုလုံနေရအနေထားမျိုးပါဆိုပြီးရက်တိုင်းနဲ့နေပြီးခဲ့ကျွန်တော်တို့အတားအဓမ္မစိတ်သားစုဆောင်ကြတာမလိုပါနောက်တစ်ခုဤစကားကျွန်တော်တို့အဖွဲ့စည်းရေးမူဝါဒအရဇာကူတူတယောက်ကိုလေသူဥယျာဆန္ဒမပါဘဲကျွန်တော်တို့ဒီနေ့ထိအတားအကြစုဆောင်ရေးဆိုတော့အလုံးဝမဟင်းပါနောက်ပြီးလို့ရင်ရေမရောက်သေးရင်လူငယ်တွေတာတိဝင်ဖို့ရောက်လာကြတော့မှကျွန်တော်တို့ကသူရဲ့မိဘတွေကိုပြန်ခိုးပြီးခင်ပြန်ပြီးခင်မိဘလက်ထက်ကိုအပ်ပြီးတော့ဒီဟင်းပါဆိုရပိုင်စတဲ့ကိုကျွန်တော်တို့တောက်ချလုပ်နေပါတယ်ရန်ကောင်နဲ့အေးပိုင်စော်မျိုးအတန်းအဓမ္မလူသိစုလို့ဆက်ဆွေးစော်ကားတို့ကဒေရှားနဲ့လုံးဝလက်ခံနိုင်ကြတာမဟင်းဆိုတော့ကိုကျွန်တော်အနေနဲ့ဖိတ်ကြားလိုပါတယ
်ပလဝမျိုးဟာချင်းပြည်နယ်နဲ့ရခိုင်ပြည်နယ်အစပ်မှာရှိပြီးချင်းလူမျိုးရောရခိုင်လူမျိုးတွေရောနေထိုင်ကြတဲ့မျိုးဖြစ်ပါတယ်လက်ရှိပလဝမျိုးမှာရှိတဲ့စစ်တပ်စခန်းတွေကိုအေအေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးနောက်မျိုးကိုအေအေကထိန်းချုပ်ထားပါတယ်